င်္ဂလာပါရှင်။နေပြည်တော်ကိုခြိတက်လာကြတဲ့စကိုင်းတိုင်းမြန်မာဗန်နီးယားတဲ့အချောတဲ့ဆက်ယုံအလုသမားတပိတ်စစ်ကြောင်းကအလုသမားတွေနဲ့ဝန်းရံနေပြည်သူတွေကိုအနာပိုင်တွေကနေပြည်တော်အဝင်မှပြီးခဲ့တဲ့မေလ18ရက်နေ့ကလူစုခွဲဖမ်းဆီးလိုက်ပါတယ်။တဟအလုသမားတွေကသူတို့ရဲ့ရပိုင်ခွင့်တွေအတွက်ခြိတက်ဆန္ဒပြမှုရက်20ကြာပြီးတဲ့အချိန်မှာခုလိုဖမ်းဆီးလိုက်တာဖြစ်ပြီးဆန္ဒပြတဲ့အလုသမားတွေကိုမဖမ်းဆီးခင်မှာနေပြည်တော်ကောင်စီအနာပိုင်တွေဘက်ကညှိနှိုင်းမှုကြိုးစားခဲ့ပေမဲ့နှစ်ဖက်ကြားမပြေလည်ခဲ့ပါဘူး။နေပြည်တော်ကောင်စီဥက္ကဋ္ဌဘက်ကအလုံးအစင်ပြေအောင်ညှိနှိုင်းဆွေးနွေးပေးမယ်ဆိုပြီးတော့တက္ကသိုလ်ဘက်မှအလုံးသမားခေါင်းဆောင်၅ဦးကိုဆွေးနွေးဖို့ကမ်းလှမ်းခဲ့ပေမယ့်အလုံးသမားတွေဘက်ကတော့ဆွေးနွေးမှုတွေပြုလုပ်ဖို့အတွက်ဆန္ဒပြအလုံးသမားအလုံးချစ်တက်ပြီးပါဝင်ခြင်းနဲ့လို့တောင်းဆိုခဲ့ရမှာညှိနှိုင်းမရဖြစ်ခဲ့ပြီးတဲ့နောက်လူစုခွဲဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။တဟား NLD အစိုးရအသစ်တက်လာပြီးပထမဦးဆုံးချိန်အလုံးသမားတွေနဲ့ပြဿနာတက်ခဲ့တာဖြစ်ပြီးတဟားအစိုးရအသစ်ရဲ့ပထမဦးဆုံးအဖမ်းအစည်းလည်းဖြစ်ပါတယ်။ဒီအပေါ်မှာအလုသမားရေးလှုပ်ရှားနေသူခေါင်းဆောင်အမျိုးသမီးတွေရဲ့အမြင်ကိုကျမတို့ကြည့်ရအောင်ပါရှင်။အလုသမားတွေကနစ်နာနေတဲ့သူတို့ရဲ့ရပိုင်ခွင့်တွေအတွက်ငြင်းချမ်းစွာချီတက်တောင်းဆိုခဲ့တာကိုအခုလိုလူစုခွဲဖမ်းဆီးတဲ့အပေါ်မှာကန့်ကွက်တဲ့အကြောင်းသွေးစည်းညီညွတ်သောအလုသမားတမကအဖွဲ့ချုပ်ကခေါင်းဆောင်တို့ဖြစ်တဲ့မမျိုးအေးကပြောပါတယ်
။ဒီအင်အားသုံးပြီးတော့ဖမ်းဆီးတာနဲ့ပတ်သက်ပြီးတော့ကျမတို့ကကန့်ကွက်တယ်။အခုပြောနေတာပေါ့နော်တော်တော်များအလုသမားတွေမှားတယ်ညှိနှိုင်းမှုခေါ်တာမလာဘူး။အလုပ်သမားတွေမှားတယ်ဆိုတာနဲ့ပတ်သက်ပြီးတော့ကျမတို့ဘက်မှာလည်းဖြေရှင်းမဲ့အကြောင်းအရာတွေရှိတယ်။လက်ရှိဟိုဒီပါလေပြည်သူအစိုးရကိုဆန္ဒပြနေတယ်ပေါ့နော်။ညီမျိုးစုံနဲ့ဝေဖန်နေရတာရှိတယ်။ကျမတို့ဆိုလိုချင်တာကပြည်သူအစိုးရအဖြစ်ဒီမိုကရေစီအစိုးရပဲဖြစ်ဖြစ်တခုတုံးကစစ်အစိုးရပဲဖြစ်ဖြစ်ကျမတို့အလုပ်ရှင်အလုပ်သမားစေတနာကိုဖြေရှင်းတဲ့ပုံစံကဒီပုံစံပဲဖြစ်နေတယ်။အလုပ်သမားမှားလို့ရှိရင်အလုပ်သမားကိုအပြစ်ပေးတယ်ထောင်ချတယ်အလုပ်ရှင်မှားရင်ဘယ်တော့မှအစိုးဝင်ကြီးဌာနဘက်ကနေပြီးတော့အလုံးရှင်ပေါ်မှာတိကျတဲ့ဖြစ်တံပေးတယ်ဆိုတာမရှိဘူး။အဲ့တော့အဲ့ဒါကိုပေးနိုင်ဖို့ရယ်နောက်တစ်ခါကဒီလိုမျိုးတွေအလုံးရှင်ကနေပြီးသူတို့အပေါ်မှာကျူးလွန်ထားပါတယ်ဆိုတာကိုအားလုံးကခရီးဆိုင်မိဖို့ရယ်သူတို့ဒီလိုမျိုးလမ်းလျှောက်ထွက်လာကြတာ။ပြီးလို့ရှိရင်လည်းအဲနေပြီးတော့မှသူတို့တုံတရာညှိနှိုင်းလို့ရမလားဆိုတဲ့စိတ်နဲ့ပေါ့နော်။အဲ့ဒီအချိန်မှာအဲ့လိုအင်အားသုံးဖြိုခွင်းလိုက်တာကိုဒီလိုသမားကြတနာကိုကျမတို့ကသိပောင်းနေကနေပြီးတော့အေးစစ်စစ်စကားပြောပြီးနှိမ့်နှိုင်းဆွေးနွေးအဖြေရှာတဲ့လမ်းကြောင်းကိုသွားစီခြင်းနဲ့အင်အားသုံးပြီးအဲ့လိုမျိုးဖန်စီချုံနောင်ထားတာလေ။ငါရငါခခွေတို့ဆိုတဲ့ပုံမှအကြီးအချိန်မှဒီပုံမှရနေဖန်ခံရတယ်ဆိုတော့တော်တော်စိတ်မကောင်းဘူးထောင်လဲဆိုရအောင်ကျမတို့ကတန်းတန်းလုံးလော်ဘီလုပ်သွားမှာပါဒါတွေပြည့်ဖြည့်ဖွင့်နိုင်မှုအတွက
်အလို့သမားတွေဆန္ဒပြချီတက်လာတာဟာအစိုးရကိုစန့်ကျင်ဆန္ဒပြတာမဟုတ်ပဲသူတို့ရဲ့ရပိုင်ခွင့်တွေကိုသက်ဆိုင်ရာဝန်ကြီးဌာနစီတင်ပြဖို့အတွက်ချီတက်လာကြတာသာဖြစ်ပြီးNLD အစိုးရအနေနဲ့အလုသမားတွေခံစားပြီးရင်ဆိုင်နေရတဲ့ပြဿနာတွေကိုရှိနားလည်အောင်လေ့လာပြီးဆောင်ရွက်ပေးဖို့လိုအပ်တယ်လို့ရန်ကုန်တိုင်းဒေသကြီးရဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာထွန်းညိုညိုသင်းကထောက်ပြပါတယ
်။ဒီအလုသမားတွေပေါ့နော်ဒီအစိုးရကိုစန့်ကျင်တဲ့ဆန္ဒပြပွဲလုံးဝမဟုတ်ဘူးပေါ့။သူတို့တွေဒီဒါတကယ်ကိုမြန်မာနိုင်ငံရဲ့အခြေခံလူတန်းစားတွေဖြစ်တဲ့အလုသမားလူတန်းစားလို့ပဲကျမတို့နားလည်နေပေါ့လေ။လမ်းထီးမှာပေါ့နော်အာဝင်းကြီးဌာနဘက်ကအာဒါဆေးလွတ်ပြီးတော့ဟိုမင်းမြန်ဆွေးနွေးတာလေးရှိခဲ့တယ်လို့လည်းကျမတို့သိရတယ်ပေါ့နော်အခုလိုမျိုးပေါ့နော်နေပြီးတော့ရောက်တော့မှအခုလိုမျိုးဟိုအင်အားသုံးပြီးတော့ဖြုတ်ခွဲခံရတယ်ဆိုတာသိရတဲ့အခါကျတော့ကျမတို့ဒီမိုကရေစီဟာစစ်မှန်တဲ့ဒီမိုကရေစီမှဟုတ်ပါရဲ့လားလို့ကျမတို့မေးဖို့ထုတ်เสียအကြောင်းကိုကျမတို့ရှိလာတာပေါ့လीနော်ဒီနေရာမှာကျမအထူးတလည်းမြစ်တာရခံနေတာဒီနောက်အချိန်လေးထိဖြစ်သွားစေတယ်ပေါ့နော်အလို့ရှင်ကိုလည်းကျမတို့ဒါသက်ဆိုင်ရအလို့သမားအဝင်ကြီးဌာနကဒါထိရောက်တဲ့ပေါ့နော်အရေးယူဆောင်ရွက်မှုတွေလုပ်တင်တယ်လို့ကျွန်မထင်တယ်ပေါ့နီးဒါကြောင့်မလို့ဒီကိစ္စပေါ်မှာကျွန်မအနေနဲ့ဝမ်းနည်းပါတယ်ခုလိုမျိုးအလုပ်သမားတွေပေါ်မှာဒါညှိနှိုင်းပြီးတော့ဆွေးနွေးရရတာနဲ့အခုလိုမျိုးနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုတို့ဘာလို့အထီးပေါ့နော်အလုပ်သမားကောင်းဆောင်တွေကိုတရားစွဲတယ်ဆိုတာကတော့ကျွန်မတို့ဒါဒီမိုကရေစီနိုင်ငံတော်ကိုသွားနေတာမှဟုတ်ပါရဲ့လားလို့ကျွန်မတို့မေးခွန်းထုတ်ရမယ်နေတာလည်းရှိနေတာပေါ့လေနော်
ချစ်တဲ့ဆန္ဒပြလာတဲ့အလုပ်သမားနဲ့အတူဝန်းရံတဲ့သူ80ကိုဖမ်းဆီးထားပြီး20ကိုပြန်လွှတ်ပေးပြီးတော့အခုလက်ရှိမှာတော့အလုပ်သမား90ကျော်ကိုဖမ်းဆီးထားပါတယ်အခုဖမ်းဆီးထိန်းသိမ်းထားတဲ့အလုသမား90ကျော်ကိုတော့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုအပဝင်ပုံမှန်၄ခုတက်ပြီးတော့လည်းအမှုဖွင့်ထားပါတယ်ဒါကြောင့်ဖန်စီထားမှုတွေအမှုဖွင့်အရေးယူထားတာတွေအတွက်အလုသမားအဖွဲ့စည်းတွေဘက်ကလည်းဆက်လက်ဆောင်ရွက်သွားဖို့ရှိတယ်လို့သွေးစည်းညညွတ်တော့အလုသမားတမကအဖွဲ့ချုပ်ကမမျိုးအေးကလည်းပြောပါဗျ။အဲ
ဒီလိုမျိုးပဲဆက်သွားနေတယ်ဆိုရင်တော့လုံးချင်တဲ့ပြဿနာပြေလည်မှာမဟုတ်ဘူး။ကျွန်မပြောတာအလုသမားမှိုင်းအလုသမားပြင်းပြင်းထန်ထန်အဖြစ်ပေးအရေးယူအလုရှင်မှိုင်းနဲ့အလုရှင်ကိုအရေးယူအလုရှင်မှားနေတယ်။ဝင်ကြီးဌာနဘက်ကအလုရှင်ကိုတရားစွဲရတော့မယ်အနေထားကိုရောက်လို့ရှင်ကဝင်ကြီးဌာနနှာစေးနေတယ်တဲ့။ကျွန်မတို့နောက်ဆုံးကြရင်တော့တမကစွဲရတော့မယ်အနေထားဖြစ်လာပြီ။ကျွန်မတို့ကဝင်ကြီးဌာနဒီအလုပ်ရှင်ကိုတရားစွဲဖို့တည်းကျမတို့လုံးဝရတော့မယ်ပေါ့နော်ဒါပေမဲ့ရှိတဲ့ကလေးအကုန်လုံးကိုထောင်ထဲမှာဖမ်းထားတဲ့ခါကျတော့ကျမတို့ကတရားစွဲဖို့ကတော်တော်ကိုခက်နေတယ်အစိုးရဆိုတာတည်းကျမကဝင်ကြီးဌာနကိုပဲတရားရည်ညွှန်းချင်တယ်အဲဝင်ကြီးဌာနကနေပြီးတော့အခုအလုပ်သမားအတန်ကိုတေးတေးချာချာနားထောင်စီချင်တယ်အလုပ်သမားတွေဘာကိုတောင်းဆိုနေတာလဲဆိုတာကိုသိဖို့လိုအပ်တယ်အလုပ်သမားတွေတောင်းနေတာကတခြား through Nale Niraga, the Chavon, or a co at the Sasha, the way. Look, the money down here, a few, my baby, and a true business, a few, Pinida Muria, and my unit. So tomorrow, and in a minute, when you turn out on the title, I think my campaign, Yazi Lome, Tamaru Tamakari, and you keep kissing a better view. When you turn out, oh, tomorrow, oh, Abono, Matina Pusura, and now who part low thinness, Raya, which Maru Joe Mava.
Yamanangama, figure the Mara Utain Say, Suya Letaka, Nezon Loka, Jingwe Ned, do, a little marriage, Uri, Piatangera, she be may. Lushuniha, Loka Lazane, Lotain, we never better be all. A little Mari, Boma, Madea, and 19 Muri, she needs a pity, look a little Mari, Baka, Taupiavare. Dajau, Suya de Nine, Nanga, Seaman, Genji, Dreamma, a little Mayo, Uza, baby, and Miazon, Pishin, Babu, Lume, Lule, Doctor Donu, you think I do ye, and Mingo, Pio Varishin.
But look about when you turn in a jetty, I dream, I take it out, Miazon, Dangoli, Melito, Jama, Yolin Havale. อ่าที่เกษตรก็มีมานักงานตัวรู้ที่ที่ได้เกษตรตะคุกဖြစ်တယ်ဘုံဘုံလင်းပြောရင်ဝင်ကြီးပေါ့เนาะသက်ဆိုင်အလုပ်သမားတွေကဝင်ကြီးကလည်းပဲဒီเกษตรတွေเนี่ยပတ်သက်ပြီးတော့အတွေ့အကြုံရှိထားပြီးသားပုံကိုဖြစ်တယ်နိုင်ငံနေနေဖြစ်ချင်းဆောင်ရွက်နိုင်မယ်လို့လည်းကျွန်တော်တို့ရှင်းကြည့်တယ်ပေါ့လေဒါကြောင့်မလို့အလုပ်သမားတွေလိုအပ်ချက်ပေါ့เนาะခြေခံလိုအပ်ချက်လေးကိုဖြည့်ဆည်းပေးနိုင်တဲ့အစိုး ူဒါကြောင့်မလို့အလုပ်သမားတွေရဲ့အခြေခံစာဝတ်တွေပြည့်စုံပေးဖို့အတွက်ကိုကျွန်တော်တို့ရက်တရာစီမံချက်ထဲမှာသက်ဆိုင်ရာဝန်ကြီးဌာနကထည့်သွင်းပြီးတော့ဆောင်ရွက်မယ်လို့ကျွန်တော်တို့ညွှန်လင်းထားပါတယ်
ဒါကတော့အလုတ်သမားဆန္ဒပြတဲ့သူတွေဖမ်းဆီးထားတဲ့အပေါ်မှာအလုတ်သမားရေးဆောင်ရွက်နေကြသူအမျိုးသမီးတွေရဲ့အမြင်နဲ့သုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။အစိုးရတဲ့အနေနဲ့အလုတ်သမားပြည်ထနာတွေကိုဖြစ်ရှင်းရမှာအစိုးရအလုတ်ရှင်အလုတ်သမားသုံးမွင့်ဆိုင်ညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကပြီးခဲ့တဲ့မေလ၁ရက်နေ့ကကြားရောက်တဲ့အပြည်ပြည်ဆိုင်ရာအလုတ်သမားနေ့အခမ်းအနားတွေကိုပေးပို့တဲ့တဝန်လှော်ထဲမှာပြောကြားထားပါတယ်။လက်ရှိမှာတော့အလုတ်သမားဝန်ကြီးဌာနကထုတ်ပြန်ထားတဲ့အလုတ်သမားနဲ့ပတ်သက်တဲ့ဥပဒေတွေ၊ဤဥပဒေတွေကအငင်းပွားစရာတွေကိုပြင်ဆင်ပေးဖို့အတွက်ဆိုပြီးတော့အလုတ်သမားနဲ့အလုတ်ရှင်တွေဘက်ကတင်ပြထားပေမယ့်အလုတ်သမားဝန်ကြီးဌာနကတော့လက်တလုံးမှာပြင်ဆင်ဖို့မရှိဘူးလို့ညှင်းဆိုထားတဲ့ဆရာကိုပြောပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အစီအစဉ်ကိုဒီမှာပဲရန်နာခွင့်ပြုပါအောင်ရှင်။နောက်တစ်ပတ်မှကျမတို့ပြန်ဆုံရအောင်ပါနော်။နားဆင်ကြတဲ့တော်တော်ရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။